ဘင်္ဂလားဒေ့ရှ်နိုင်ငံပဲထွက်သွားတဲ့ရင်ညာဒုက္ခတွေဒီနေရင်ကိုတကယ်အပြီးမပြန်ခင်မှာကိုယ်တိုင်အရင်ပြန်လည်လာကြည့်ကြဖို့ကုလသမဂ္ဂကတိုက်တွန်းနေပေမဲ့လည်းဒုက္ခတွေအများစုကတော့လုံခြုံရေးစိုးရိမ်ချက်တွေနဲ့လုံးဝမပြန်လို့ကြသေးဘူးလို့ငြင်းဆန်နေကြပါတယ်မတ်ဆွမွန်ကစစ်စစ်တင်ပြထားတာပါ
ဒီရက်နေ့2019ဩဂုတ်လနောက်ပိုင်းလုံခြုံရေးအနာဘိုင်းရဲ့နေမြင့်ရှင်းလင်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းချင်တဲ့ရိုဟင်ဂျာဒုက္ခသည်တွေတိမ်းရှောင်သွားကြတာ8သိန်းကျော်တွေက2000ကျော်ကိုအုပ်စုလိုက်ပထမဦးဆုံးအတုပ်အနေနဲ့မြန်မာဘင်္ဂလားနိုင်ငံပူပေါင်းပြီးတော့ပြီးခဲ့တဲ့နိုဝင်ဘာလလယ်ကပြန်ပို့ဖို့စီစဉ်ထားခဲ့ပေမဲ့တဦးတယောက်မှနေရက်မပြန်ရဲခဲ့ကြပါဘူးရိုဟင်ဂျာဒုက္ခသည်တွေကနေရက်ရင်းကိုပြန်နိုင်လောက်အောင်လို့မြန်မာနိုင်ငံဘက်မှခိုင်မာတဲ့ဘဝအာမခံချက်အသက်အန္တရာယ်လုံခြုံရေးနိုင်ငံသားအခွင့်အရေးနဲ့အခြေခံလူ့ခွင့်အရေးတွေပေးဖို့အစဉ်နဲ့မဖြစ်သေးတဲ့အတွက်မပြန်လာကြတာလို့ဆိုပါတယ်။လုံခြုံရေးစိုးရိမ်ချက်တွေနဲ့မပြန်လို့ကြသေးတဲ့ဒုက္ခတွေဒီအများစုကတော့မြန်မာအစိုးရကိုတောင်းဆိုထားတာဒီအပါအဝင်နိုင်ငံတကာနဲ့ကုလသမဂ္ဂအဖွဲ့တွေသူတို့နဲ့အတူလိုက်ပါခဲ့မယ်ဆိုရင်တော့ပြန်ရဲကြမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအမီဘာလူခါလေးဒုက္ခတွေစခန်းနေရိုဟင်ညာဒုက္ခတွေတို့ဖြစ်တဲ့ဥယီစလန်ကပြောပါတယ်
အဲကျွန်တော်မြန်မာပြည်တွင်းကိုတွားပြီးတော့ပြန်ထွက်ခြင်းမရှိရင်အဖွဲ့အစည်းကျွန်တော်နဲ့အတူတကပါရှင်ရမယ်ဒါမှမဟုတ်ကျွန်တော်ကအဲစိတ်ချယုံကြည်မှုနဲ့ကျွန်တော်ကနည်းနည်းအင်းဒီလိုအီဒီကိုတွားချလို့ရမှာဒီကတော့ကျွန်တော်ရဲ့ဘောင်းစစ်ကြောဒီကိုမြန်မာပြည်ဘက်ကလက်ခံဆောင်ရွက်သွားမယ်ရှင်ဒါဆက်ဆောင်မမအစီအစဉ်နဲ့
ပြန်လာမယ့်ဒုက္ခတွေကိုပြန်လည်လက်ခံနေရချထားရည်အတွက်ဘင်္ဂလားမြန်မာနယ်စပ်မှာတော့ဂျားစခန်းတွေကိုမြန်မာအစိုးရဘက်ကအစီအမြင့်ဖြစ်အောင်စီစဉ်ထားပြီးဖြစ်တယ်လို့ပြောဆိုထားတာပါဒါပေမဲ့လို့ရခိုင်ပြည်နယ်ထဲမှာပဲလူမျိုးရေးဘာသာရေးဆန်တဲ့အတ္တိကယုံအကြမ်းဖက်တိုက်ခိုက်မှုတွေစတင်ဖြစ်ပွားခဲ့တဲ့2012ခုနှစ်ကတည်းကနေရရင်းကနေတိမ်းရှောင်နေရပြီးတော့ရခိုင်ပြည်နယ်တွေကဒုက္ခတွေစခန်းတွေထဲမှာခိုလုံနေရစေဒုက္ခတွေတွေအတွက်တောင်မှခိုင်မာတဲ့ဘဝအာမခံချက်မရှိသေးတယ်လို့လုံခြုံရေးကစိုးရိမ်မှုရှိနေသေးတယ်လို့စစ်တွေးမြို့နယ် ITB ဒုက္ခသည်စခန်းနေမွတ်စလင်ဒုက္ခသည်တူဦးဖြစ်တဲ့ဦးခမောင်ထွန်းကသူတို့ရဲ့စိုးရိမ်ချက်အခုလို့ပြောပြပါတယ
်ဘလို့မှမဖြစ်နိုင်ဘူးဘလို့ဒီမှာကြေတွေးမှာစစ်တွေး IDP ကဲန်တွေမှာ2012ကတည်းကနေတိုင်းနေရေးသူတွေကိုကိုင်လုံတဲ့ဘာတစ်ခုမှအမိုက်ကြံချက်မပြီးဘူးသူတို့ရဲ့နေရေးပြင်ဖို့ဘာမှလည်းမလုပ်ပြီးဘူးသူတို့ရဲ့စာဝင်းတွေရေးတာတွေအဆဆအရရအစိုးရဘက်ကဘာမှလည်းမလုပ်ပြီးဘူး IDP စခန်းဆိုပြီးလောင်ပိုက်ထားတယ်တော်လာကွင်းတွေလေကန့်သက်တာတယ်ပညာသင်ကုန်းတွေလေကန့်သက်တာတယ်ဒီနိုင်ငံတကာကတောက်တဲ့စီတွေစားတယ်စပြီးတော့သူအသက်ရှင်နေရတာ
လ
ူတွေပြောရမယ်ဆိုရင်တို့အခုလုံးအနာကျကြောက်နေတယ်အဲ့ဒီအချိန်ဒီမှာဟိုဘက်ကိုတွားပြီးတော့ကိုလုံနေကြတဲ့သူတွေကော်နေတယ်ဆိုတာတို့ဘလို့မှလာလို့မရှိဘူးသူတပင်းဒီမှာလူတွေကဒီလူဒီနိုင်ငံတကာကတောက်တဲ့နေတဲ့ပေးတွေဒါတွေစပြီးတော့မှအသက်ရှင်နေရမလားတို့ရဲ့အနာကျဆိုတာပမာလဲဒါတွေကဒီဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့နောက်ကတိတွေကအမဲတဲ့ဆောင်စီလဲလာနေတာဖြစ်တယ်ဒါကနက်ရှင်တည်းရှိတယ်သူတို့အများတို့အချင်းနဲ့ဘလို့ရှိလဲမအားပို့လေသူတို့တွေလည်းတင်းနေကြတာပဲအဲတော့ဒီလူတွေဆိုတော့အစူရဖက်ကပါတစ်ခုမှအမိုက်တင်ကျူပြီးတော့မှမလောက်ပေးနိုင်ကြဘူး
ပြည်ရဲ့တရင်ဘက်ကပဲအမေရိကန်အောက်လွှတ်တော်ကရိုဟင်ဂျာမွတ်စလင်တွေကိုစစ်တပ်ရဲ့ကျူးလွန်မှုကိုဂျနိုဆိုက်လူမျိုးတုံးတက်ဖြတ်မှုဖြစ်ခေါ်ဆိုဖို့အတည်ပြုဆုံးဖြတ်ခဲ့ပါတယ်။လူခွေချိုးဖောက်ခဲ့ရတာခံခဲ့ရတဲ့ဒုက္ခတွေဘက်ကတော့ဆုံးရှုံးနေတာမှုတွေအတွက်မျှတတဲ့တရားစီရင်မှုရရေးအခြေခံလူခွေနဲ့နိုင်ငံသားအခွင့်အရေးတန်းတူရရေးဘေးကင်းလုံခြုံမှုရှိရင်းနဲ့သူတို့နေရရင်းနေမှာပြန်လည်နေရာချထားပေးရစတဲ့အခွင့်အရေးတွေအပြည့်အဝပေးဖို့မြန်မာအစိုးရကိုတောင်းဆိုနေကြတာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့သူတွေကိုကော်ရယ်ဆိုတာအစိုးရဘက်ကကော်ရယ်သူတို့လာလို့လည်းမသိတော့ဘူး။ဘာလို့ဆိုဒီနေရာမှာဒီသူတို့တာနေကိုပြင်လာမယ်ဆိုလို့ရှိရင်နောက်တစ်ချိန်သူတို့ကတတ်မှဖြောက်မယ်တာတွေကဖြစ်မှာပဲ။အဲတော့သူတွေကိုတတ်မှဖြောက်မယ်ဟာတွေလုံးဝမလုပ်ဘူးဆိုတော့တကယ်လို့ပဲဘာလည်းမပြေသေးဘူ
း။အဲ
တော့သူတို့နိုင်ငံကိုသူတို့ပြင်ကိုရယ်ဆိုတာသူတို့ဒီမှာရောက်လာလို့ရှိရင်သူတို့နိုင်ငံသားဖြစ်ကိုနိုင်ငံသားခွင့်တွေပြီးရမယ်၊သွားလာခွင့်တွေပြီးရမယ်၊စားရည်တောက်ရည်ဓာတ်တွေအစားအစာတွေကနိုင်ငံသားကြောက်ရည်ရပိုင်ကွင်းဒီဒီလိုရှိရင်ဒီအခြေခံလူအခွင့်အရေးဟိုသမီးအခုံလုံးတို့ပေးမှတို့လာမှဖြစ်တယ်
မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံထားပေမဲ့လို့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားတယ်တင်းချီတဲ့ဒုက္ခတွေတွေပြန်လည်လက်ခံရေးကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့ပူးပေါင်းဆောင်ရွက်နေသေးတယ်ဆိုတာကိုသတင်းထုတ်ပြန်ထားပါတယ်ရှင်